in Burmese.
တော်ရရှင်ပေါ့မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American Thai ရဲ့2018ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ VOA American ပြည်တော်စု Washington DC မြို့တော်ကနေလိုင်းလူမီတာ19.25ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျမတင်ကြီးထိုက်ပါရှင်။ဒီညနေပိုင်းသတင်းတွေကိုတော့ကုသညုံနဲ့အတူညင်ညာပေးမှာပါ။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကက်ဗနော့ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပြီးနောက်မှာပဲကျန်းသစ္စာကျင်းဆိုပြီးစီးသွားပါပြီ။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့မြောက်ကိုရီးယားနိုင်ငံကနေပြန်လာပြီးတော့အခုတောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။တရုတ်နိုင်ငံမှာလူမျိုးစုတွေအပေါ်ခွဲခြားဆက်ဆံမှုဘယ်လိုရှိသလဲဆိုတဲ့တင်ပြချက်တစ်ခုမှာတော့
The committee has been alarmed by numerous reports of detention of large numbers of ethnic Uyghurs and other Muslims.
တရင်းနေပြီးမှာတင်းဆက်သွားဖို့ရှိပါတယ်ခင်ဗျာ။တခါနေဆွမ်းအားတစ်ခုတည်းကိုအသုံးပြုမဲ့ဆက်နဲ့6တွေ့တဲ့တဲကန္တရာလေတူတွေကနေရေထုတ်နိုင်မဲ့နီးလန်းတွေကိုသိပ်ပံပညာရှင်တွေတီထွင်နေတဲ့အကြောင်းနဲ့ကိုခန္ဓာကိုလှပဖို့အတွက်လူအတော်များများကလေ့ကျင့်ခန်းလုပ်ဖို့ကြိုးစားနေကြချိန်မှာလေ့ကျင့်ခန်းလုပ်သူတွေကိုစိတ်တက်ကြမသောအောင်ခင်မီနီးပညာသစ်တွေထဲသွင်းအသုံးပြုထားတဲ့မှန်တွေထွက်ပေါ်လာပြီဆိုတဲ့အကြောင်းစာအုပ်တွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ပြောပြပေးပါဦးခင်ဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကက်ဗနော့ကျန်းသစ္စာချိန်ဆလိုက်ပါပြီ။မနေ့စနေနေ့ညနေပိုင်းကအထက်လွှတ်တော်မှမဲခွဲအတည်ပြုပေးပြီးတဲ့နောက်တရက်ထက်မှပဲကျန်းသစ္စာချိန်ဆခန့်အပ်လိုက်တာပါ။သူကိုခန့်အပ်ရေးအတည်ပြုဖို့ကိစ္စမှာလိန်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေသူ့ရဲ့ပြောပုံပြုမှုပုံနဲ့ဇယိုက်လက္ခဏာအပေါ်ဝေဖန်ထိုးနှက်တာတွေကြောင့်သတင်းပတ်အတော်ကြားအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာမှအခုလိုမဲခွဲဆုံးဖြတ်နိုင်တာပါအထက်လွှတ်တော်ကထောက်ခံမဲ50ကန့်ကွက်မဲ48မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီး Republican အမတ်50တယောက်ထဲမှာ Alaska ပြည်နယ်အထက်လွှတ်တော်အမတ် Lisaမာကိုစကီကထောက်ခံမဲ့ဒါမှမဟုတ်ကန့်ကွက်မဲ့မပေးဘဲတက်ရောက်တယ်လို့ပဲမှတ်တမ်းတင်ပြီးမွန်တန်းနာပြည်နယ်အမတ်ကလည်းသမီးဖြစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်ရောက်နိုင်ပါဘူး။ဒါပေမဲ့ဒီမိုကရက်ဘက်ကတဦးတည်းသောထောက်ခံမဲပေးသူဂျိုးမန်ချင်းရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ50ရရှိသွားတာပါ။ဒီမိုကရက်အမတ်တီထဲကဂျိုးမန်ချင်းကလွဲလို့ကျန်တဲ့အမတ်48ဦးလုံးကကန့်ကွက်မဲ့ပေးပါတယ်။Mr. Kavanaugh ကိုခန့်ဖို့ကိစ္စကန့်ကွက်ကြတဲ့ဆန္ဒပြသူတွေကအထက်လွှတ်တော်အမတ်တွေကိုထိတ်တဲရင်ဆိုင်ပြောဆိုတာတွေရှိပြီးဆန္ဒပြသူယာနဲ့ချီပြီးအဖမ်းခံရပါတယ်။ Mr. Kavanaugh ကိုတရားရုံးချုပ်တရားသူကြီးအဖြစ်အမြန်ဆုံးကြမ်းကြင်ခန့်အပ်မယ်လို့သမ္မတ Donald Trump က Twitter မှာရေးခဲ့ပြီးသိတ်ကိုစိတ်လုံရှားစရာပဲလို့လည်းပြောဆိုခဲ့ပါတယ်။တရားရုံးချုပ်တရားသူကြီးတွေဟာအနာယူတဲ့အထိဒါမှမဟုတ်လဲကွယ်လွန်ခြင်းအထိတသက်တာလုပ်ပိုင်ခွင့်ရရှိသွားတာကြောင့်အသက်53နှစ်အရွယ်ဘရက်ကက်ဗနော့ဟာဆယ်စုနှစ်ပေါင်းများစွာတရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်နိုင်ခြင်းရှိနေပါတယ်။စုစုပေါင်းတရားသူကြီး5ဦးရှိတဲ့တရားရုံးချုပ်မှာအခုဆိုရင် conservative အယူဝါဒပဲရှိနေတရားသူကြီး5ဦးအထိရှိသွားပြီဖြစ်တာကြောင့်အများစုအရေးအတွက်ကိုရသွားပြီဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ဟာအခုတနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြူတော်ကိုဆက်ရောက်ပါတယ်။တောင်ကိုရီးယားခီးစဉ်မတိုင်ခင်လေးမှာတော့မြောက်ကိုရီးယားနိုင်ငံကို၄ချိန်မြောက်ခီးစဉ်ဖြတ်သွားခဲ့ပြီးတော့အဲ့ဒီမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်နဲ့တွေ့ဆုံခဲ့ပါတယ်။ဒါလို့ဆုံတွေ့နိုင်တဲ့အခွင့်အလမ်းအတွက်တကယ့်ကိုကျေနပ်အားရခဲ့ပြီးတော့သူတို့နှစ်ဦးအတူနေလေစာစားပြီးတော့စကားပြောဆိုခဲ့ကြတယ်။အင်တန်ကောင်းတဲ့ဆွေးနွေးပွဲဖြစ်ခဲ့ပါတယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်ကပြောခဲ့ပါတယ်။ဥက္ကဋ္ဌကြီးကင်နဲ့ပျုံယန်းခီးစဉ်မှာတွေ့ဆုံခဲ့တဲ့စင်ကာပူထိပ်သီးဆွေးနွေးပွဲတုန်းကသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ဖို့ဆက်လုပ်မယ်။သူနဲ့နိုင်ငံခြားရေးဌာနအဖွဲ့တွေကိုခုလိုလက်ခံတွေ့ဆုံတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့နိုင်ငံခြားရေးဝန်ကြီးပေါင်ပီယိုကလည်းသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးပါတယ်။မြောက်ကိုရီးယားနဲ့အစည်းအဝေးညီမချက်ဟာတစ်ဖက်နဲ့တစ်ဖက်လူချင်းနာတွေကိုအပြန်အလှန်နားလည်ဖို့ဖြစ်ပြီးတော့ဒီနှစ်စောပိုင်းသမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim တို့နှစ်ဦးကြားစင်ကာပူထိပ်သီးဆွေးနွေးပွဲကကတိကဝတ်တွေကိုအကောင့်ထဲပေါ်ဖို့ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးပေါင်ပီယိုကပြောခဲ့ပါတယ်။ဒါ့အပြင်ကံမြောက်ကိုရီးယားကောင်ဆောင်နှစ်ဦးကြားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်အချိန်သတ်မှတ်ဖို့လည်းဖြစ်တယ်လို့ဆိုပါတယ်။ဒါမဲ့လို့ဒီအတွက်အပြန်အလှန်သဘောတူညီချက်ရမရဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံခြားရေးဝန်ကြီးပေါမ်ပီယိုရဲ့ရှီအာရှအခုခီးစဉ်အတွင်းမှာတော့စနေနေ့တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနောက်ဂျပန်နိုင်ငံခြားရေးဝန်ကြီး တာရူကွန်နူရူနဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားအရေးကိစ္စကိုဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার မဲ့ဖြည့်အတွက်ဘာတွေလိုအပ်တယ်လဲ၊ဘလို့ရှစ်ဆက်လုပ်မလဲ၊ဘလို့မျိုးအပြည့်အဝလက်တွဲဆောင်ရမ်းကြမလဲဆိုတာဟာမဟာမိတ်နှစ်နိုင်ငံကြားအရေးကြီးတယ်ဆိုပြီးတော့နိုင်ငံကြီးဝန်ကြီးပေါမ်ပီယိုကပြောခဲ့ပါတယ်။နိုင်ငံကြီးဝန်ကြီးပေါမ်ပီယိုဟာအခုဒီတောင်ကိုရီးယားနိုင်ငံပြီးရင်တော့တရုတ်နိုင်ငံကိုခီးဆက်ဖို့ရှိပါတယ်။တရုတ်နိုင်ငံဟာစီးရဲအရရန်ဆမှုတွေ၊ကုန်သွယ်ကိစ္စတွေမှာခိုးယူမှုတွေ၊လူခွင့်ချိုးဖောက်မှုတွေနဲ့သမ္မတထရမ့်ကိုဆန့်ကျင်တဲ့ယူကောက်ပွဲဆွတ်ဖက်မှုတွေမှာပါဝင်ပတ်သက်တယ်ဆိုပြီးတော့ဒုတိယသမ္မတမိုက်ပန်ဆာတရကသူ့ရဲ့မိကုံးထဲမှာဆွဆွဲပြောဆိုထားတာမို့လို့အခုဒီကန်နိုင်ငံကြီးဝန်ကြီးရဲ့တရုတ်ခီးစဉ်ဟာတင်းမာမှုတော့ရှိလာနိုင်ပါလေ
။အမေရိကန်မှာတင်းရှောင်နေခဲ့တဲ့ဆော်ဒီအာရေဗျသတင်းသမားတဦးကပြီးခဲ့တဲ့သတင်းပတ်အတွင်းသူ့ရဲ့လက်ထပ်ရေးကိစ္စအတွေ့လိုအပ်တဲ့အထောက်အထားဆက်ရွက်ဆက်တမ်းရယူဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်ဆက်ဝင်ရုံးနယ်ကိုဝင်သွားခဲ့ပြီးတဲ့နောက်မှာအသက်ခံလိုက်ရပြီလို့တူရကီအစိုးရတာဝန်ရှိသူတွေကသုံးသပ်ပြောဆိုထားပါတယ်။ဆော်ဒီအစိုးရတာဝန်ရှိသူတွေကတော့အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေအဖြစ်ပြောဆိုထားပါတယ်။ဂျမဲခါရှော်ဂျီနဲ့ဆစ်ဆက်ထားတဲ့အမျိုးသမီးကပြီးခဲ့တဲ့အင်္ဂါနေ့တုန်းကကောင်ဆက်ဝင်ရုံးအပြင်မှာစောင့်ဆိုင်းနေခဲ့တာဖြစ်ပြီးအဆောက်အုံအပြင်ဘက်ကိုဂျမဲခါရှော်ဂျီထွက်မလာတော့ဘူးလို့ပြောဆိုထားတာပါ။ဝါရှင်တန်ပို့စ်သတင်းစာမှာရေးသားနေတဲ့ဆော်ဒီနိုင်ငံသားခါရှော်ဂျီကဆော်ဒီအာဏာပိုင်တို့ဘက်ကအတိုက်အခံပြောဆိုမှုတွေကိုစပြီးဖြိုခွင်းလာခဲ့တဲ့ပြီးခဲ့တဲ့နှစ်မှာပြည်ပကိုတင်းရှောင်နေတာဖြစ်ပါတယ်။သတင်းသမားကဆော်ဒီအင်ရှိမင်းသားမူဟာမက်ဘင်ဆယ်မန်ကိုဝေဖန်ပြောဆိုခဲ့သူလည်းဖြစ်ပါတယ်။မစ္စတာခါရှော်ဂျီဟာအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံအတွင်တပ်ဖြတ်ခံလိုက်ရတယ်လို့တူရကီရဲတပ်ဖွဲ့ရဲ့ကနဦးစမ်းစစ်သုံးသပ်ထားချက်ကိုတူရကီအစိုးရတာဝန်ရှိသူတူက Reuters သတင်းအေဂျင်စီကိုပြောပါတယ်။သူအသက်ခံလိုက်ရပြီလို့ဘလို့အချက်တွေကိုထောက်ပြီးယူဆတယ်လေဆိုတာကိုတော့မပြောပါဘူး။မနေ့စနေနေ့တုန်းကတော့ဆော်ဒီကောင်စစ်ဝင်က Reuters ကိုဝင်ခွင့်ပေးခဲ့ပြီးပျောက်ဆုံးနေတဲ့သတင်းသမားမရှိဘူးဆိုတာကိုပြသခဲ့ပါတယ်။ကောင်စစ်ဝင်ကပစ္စည်းတူလောင်ခန်းလုံခြုံရေးခန်းတွေအပါအဝင်6လွှာရှိတဲ့အဆောက်အုံတစ်ခုလုံးကိုပြသခဲ့တယ်လို့လည်း Reuters ကဖော်ပြပါတယ်။ဒါပေမဲ့လည်းကောင်စစ်ဝင်ရုံးမှာတပ်ဆင်ထားတဲ့ကင်မရာတွေကရိုက်ကူးမှတ်တမ်းတင်မထားဘူးလို့ကောင်စစ်ဝင်ပြောဆိုချက်ကိုလည်း Reuters ကဖော်ပြပါတယ်။ကောင်စစ်ဝင်ရုံးကကင်မရာတွေဘာကြောင့်အလုံးမလုံးတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
ဘရာဇီးသမ္မတသစ်ယူကောက်ပွဲအတွက်ခုတနင်္ဂနွေနေ့မှာတော့ဘရာဇီးပြည်သူတွေမဲပေးနေကြပါပြီ။လက်တင်အမေရိကသမိုင်းမှာအကြီးဆုံးရှုပ်တော်ပုံကြီးတစ်ခုဖြစ်တဲ့ဘရာဇီးနိုင်ငံရဲ့နိုင်ငံရေးရှုပ်တော်ပုံကြီးပေါ်လာပြီးတဲ့နောက်အခုလိုမျိုးယူကောက်ပွဲပေါ်လာတာပါ။ယူကောက်ပွဲစက်တနေ့အရဆိုရင်တော့ဂျာယီဘိုလိုဆိုနိုရိုဟာမထင်မှတ်ပဲထိတ်မှရောက်နေပါတယ်။ဂျာယီဘိုလိုဆိုနိုရိုဟာစစ်တပ်ဘူကြီးဟောင်းလက်ရဇွန်ဝါလီတူဖြစ်ပြီးတော့အရင်စစ်အာဏာရှင်စနစ်ကိုလည်းအမွန့်တင်ပြောဆိုလေးရှိသူဖြစ်ပါတယ်။ဒါအပြင်အမျိုးသမီးနဲ့လိင်တူဆုံမဲ့သူတွေကိုစော်ကားပြောဆိုတာတိုင်းပြည်တွင်းမှာရှိတဲ့လူမဲနဲ့ခြားဌာနတိုင်းရင်းသားတွေကိုစော်ကားပြောဆိုတာတွေလုပ်ခဲ့သူပါ။ဒါကြောင့်လည်းပဲသူ့ကိုအမေရိကန်ကသမ္မတထရမ့်နဲ့တင်စားပြီးတော့အပူပိုင်းဒေတာထရမ့်ဆိုပြီးတော့နာမည်ဟွက်ပေးထားကြပါရတယ်။ဘရာဇီးနိုင်ငံတွင်ရဲတပ်ဖွဲ့ရဲ့အာဏာချဲကြောင့်ဖြစ်နေတဲ့ရာဇဝတ်မှုတွေကိုကင်တွယ်နှိမ်နှင်းသွားမယ်လို့လည်းသူကယူကောက်ပွဲဂတိကူဝဲမှာပြောဆိုထားပါရတယ်။သူနဲ့တူစစ်တမ်းအရကတ်လိုက်နေတဲ့ရှင်ပြိုင်ဘက်ကတော့ဆာပေါ်လိုမြို့တော်ဝန်ဟောင်းဖြစ်တဲ့ဖာနန်ဒိုဟီဒက်ဖြစ်ပါရတယ်။သူကတော့အလုံသမားပါတီကိုထူထောင်ခဲ့တဲ့အချင်းချခံရတဲ့သမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒီဆာဗာနီယာမှာဝင်ရောက်ရှင်းပြနေတာပါသူဟာဆာဗာနဲ့ပါတီတွင်းရှင်ပြိုင်ပွဲဖြစ်ပေမဲ့လို့သမ္မတဟောင်းဆီလ်ဗာဟာရွေးကောက်ပွဲဝင်ခွင့်ပိတ်ခံခဲ့ရပြီးတဲ့နောက်ပါတီကိုစားသူ့နေရာမှာစားထိုးဝင်ရောက်ရှင်ပြိုင်ပြစ်သွားတာပါသမ္မတဟောင်းဒီလ်ဆာဗာဟာအဂတိလိုက်စားမှုနဲ့ထောင်ဒဏ်12နှစ်ကြာခံရပါတယ်။ဒီရွေးကောက်ပွဲဟာသူကြုံမှုသမျှမှာတော့အထူးဆန်းဆုံးရွေးကောက်ပွဲပါပဲလို့ဂျွန်ဟော့ပ်စကင်းတက္ကသိုလ်ရဲ့လက်တင်အမေရိကလိလာရေးဌာနဒါရိုက်တာက EB သတင်းဌာနကိုပြောပါရတယ်။အားအနည်းဆုံးကိုစလေလောင်းနှစ်ဦးအကြားမှာရှင်ပြိုင်မှုပုံစံဖြစ်နေတာလို့ဆိုရတယ်။ကိုစလေလောင်းတဦးဟာသတ်မှတ်မင်းအများစုမရဘူးဆိုရင်တော့အောက်တိုဘာလ28နေ့ကြာလို့ရှိရင်နောက်တစ်ကြော့ရွေးကောက်ပွဲလွှဲရအောင်မှာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အိန္ဒိယမှာခိုးလုံနေကြတဲ့ရိုဟင်ဂျာ9ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးတဲ့နောက်မှာတော့ကြမ်းရှိနေတဲ့သူတွေလည်းဌာနေပြန်ပို့ခံရမယ့်အရေးအပေါ်စိုးရိမ်နေကြပါတယ်။အိန္ဒိယမှာလက်ရှိနေထိုင်နေတဲ့ရိုဟင်ဂျာ2ဦးဖြစ်တဲ့ဆာဟီဒူလာကတော့မွေးရမြေမှာလွတ်လပ်စွာသွားလာခွင့်မရှိဘူး။ သွားတာလာတာစားတာတောက်တာကအစတားမြင့်ကတ်နှံခံရတဲ့ဒီပြဿနာကိုနိုင်ငံတကာအဆင့်မဖြေရှင်းနိုင်သေးသမျှတော့မပြန်လို့ဘူးလို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအိန္ဒိယနိုင်ငံတဲကိုတရားမဝင်ဝင်ရောက်မှုနဲ့2012ခုနှစ်ကတည်းကဖမ်းဆီးထိန်းသိမ်းထားတဲ့ရိုဟင်ဂျာ9ဦးကိုအိန္ဒိယဘက်ကမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံတဲ့မြန်မာအစိုးရဘက်ကတော့အိန္ဒိယဘက်ကလွှဲပြောင်းပေးခဲ့သူတွေကိုလက်သင့်ခံခဲ့ပါတယ်။ဒါပေမဲ့ဘလို့ပုံစံလက်သင့်ခံခဲ့တယ်လဲဆိုတော့မသိရပါဘူး။အိန္ဒိယမှာခိုးလုံနေကြတဲ့ဒုက္ခသည်တထောင်ခွဲကျော်ကဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့အသိအမှတ်ပြုကတ်တွေရရှိထားသူတွေပါ။ဒါပေမဲ့လည်းအိန္ဒိယဘက်ကတော့ကုလသမဂ္ဂရဲ့အသိအမှတ်ပြုကတ်တွေကိုလက်မခံဘူးလို့ပြောဆိုထားတယ်လို့ရိုဟင်ဂျာတွေကိုထာနေပြန်ပို့တဲ့ကိစ္စကအန်ဒီဂျုံရနိုင်တဲ့ဒေတာကိုဒုက္ခတွေတွေပြန်မပို့ရဆိုတဲ့မူကိုချိုးဖောက်ရရောက်တယ်ဆိုတဲ့ကုလသမဂ္ဂရဲ့ရည်တည်ချက်ကိုလည်းပေးချထားပါတယ်။ဒါအပြင်ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အစိုးရဘက်ကလည်းရိုဟင်ဂျာမွတ်စလင်အလုံးကိုထာနေပြန်ပို့လို့တယ်လို့ပြောဆိုထားတာကြောင့်အိန္ဒိယမှာခိုးလုံနေကြသူတွေကြားစိုးရိမ်နေကြတာဖြစ်ပါတယ်။အိန္ဒိယမှာရွေးကောက်ပွဲတွေကလည်းနှီးလာပြီးမို့လူကြိုက်များစင်မဲ့ဗျူဟာအဖြစ်သူတို့ကိုပြစ်မှတ်ထားလာမဲ့အပေါ်ရိုဟင်ဂျာတွေစိုးရိမ်နေကြတာဖြစ်ပါတယ်။
ဟီဒီနိုင်ငံရဲ့အနောက်ပြောင်းပိုင်းဒေသမှာပြင်းအား 9.9 ရှိတဲ့ငလျင်လှုပ်တာကြောင့်မလို့လူ71ဦးထက်မနည်းသေဆုံးပြီးတော့130ကျော်တန်ရခဲ့ပါတယ်။ဟီဒီနိုင်ငံရဲ့ Northwest ဒေသရဲ့မြို့တော် Portipas မှာတင်လူ9ဦးသေဆုံးခဲ့တယ်လို့အစိုးရရဲ့ပြောခွင့်ရသူက AFP သတင်းဌာနကိုပြောပါတယ်။ Portipas ရဲ့အရှိတောင်ဘက်ကီလိုမီတာ90ကျော်ဝေးတဲ့ Cross Mall မြို့မှာတော့လူ4ဦးသေဆုံးခဲ့ပါတယ်။ငလျင်ကြောင့်မလို့အိမ်တွေနဲ့စျေးုံတွေလည်းပျက်စီးကုန်တယ်လို့သိရပါတယ်။ Portipas Cross Mall Chancellor နဲ့တွန်တကာမြို့တွေဟာအစိုးဆုံးငလျင်တန်းခံရတဲ့မြို့တွေဖြစ်တယ်လို့ဟီတီရပ်ဖက်ကာကွယ်ရေးဌာနကပြောပါရယ်ငလျင်ဟာဆိုလို့ရှိရင်ဟီတီနိုင်ငံရဲ့မြောက်ပိုင်းကန်ယူတန်းပေါ်တီပတ်စ်ကနေပြီးတော့ကီလိုမီတာ19အဝေးမှာဗဟုပြုတ်ပြီးတော့လှုပ်ခတ်တာဖြစ်တယ်လို့အမေရိကန်ငလျင်တိုင်းတားရေးဌာနကပြောပါရယ်လူလူအနေနဲ့စစ်အေးထားကြဖို့တမရကတိုက်တွန်းနေပြီးတော့ငလျင်ထိတဲ့နေရာတွေမှာအကူအညီပေးဖို့အစိုးရအနေနဲ့တတ်နိုင်သမျှအင်အားခွန်အားသုံးသွားမယ်ဆိုပြီးတော့လည်းပြောနေပါရယ်ဟီတီနိုင်ငံဟာ2010ခုနှစ်က 9.1 ပြင်းအားနဲ့လှုပ်သွားတဲ့ငလျင်ကြောင့်မလို့ကောင်းကောင်းပြန်ပြီးတော့နလန်မထနိုင်နေပါဘူး။အဲ့ဒီငလျင်တုန်းကတော့လူနှစ်သိန်းကျော်သေဆုံးပြီးတော့လူသက်တမ်းနီးပါးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်အားဖြင့်ငလျင်နဲ့ဆူနာမီလှိုင်းတန်းကြောင့်လူပေါင်း1963ဦးသေဆုံးခဲ့ရပြီး2500ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။အဆိုအရဆုံးထိခိုက်ခံစားခဲ့ရတဲ့ပါလူမြို့မှာတော့အင်ဒိုနီးရှားခရီးယံဘာသာဝင်တွေကြုံတွေ့နေရတဲ့ဒုက္ခတွေကနေစိတ်သက်သာရာရစေဖို့ဖျားချောင်းမှာဝတ်ပြုဆူတောင်းကြပါတယ်။ကမ္ဘာပေါ်မှာမွတ်စလင်ဥယျာဉ်အများဆုံးအင်ဒိုနီးရှားနိုင်ငံတော်မှာခရီးယံအတိုင်းဝိုင်းတွေလည်းရှိနေတာပါ။လူပေါင်း 9,000 နီးပါးပျောက်ဆုံးနေစေဖြစ်တဲ့အကြောင်းလဲဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာဌာနရဲ့ပြောခွင့်ရကပြောပါတယ်။ပျောက်ဆုံးသူတွေရှာဖွေရေးကိုတော့အောက်တိုဘာလ17ရက်နေ့ကြာသပတေးနေ့နောက်ဆုံးရက်သတ်မှတ်ထားတဲ့အကြောင်းလဲသူကပြောပါတယ်။လူပေါင်း 9,000 ကိုတော့ဘေးလွတ်ရာရွှေ့ပြောင်းပေးထားရပါတယ်။တဘာဝဘေးဒဏ်တင်ခဲ့တဲ့အင်ဒိုနီးရှားပြည်သူ 39,000 အတွက်ကယ်ဆယ်ရေးအကူအညီတွေပေးဖို့နိုင်ငံတကာအတိုင်းဝိုင်းထံကနေဒေါ်လာ50.5 သန်းရဖို့လဲကုလသမဂ္ဂကစ조사နေပါတယ်ရှင်
။တောင်ဆူဒန်နိုင်ငံက Blue House ဆိုပြီးတော့အမည်ဆုံးနဲ့ကြော်ကြားတဲ့ထောင်မှာအကျဉ်းသားတွေထောင်ကိုစီးပြီးတော့အကျဉ်းဝင်တိုင်းအချို့ကိုဒဇယ်ကန်လုဖမ်းထားပါတယ်။အကျဉ်းသား200လောက်ဟာအကျဉ်းအောင်တွင်လက်နက်တွေသိမ်းထားတဲ့အဆောက်အုံကိုတနည်းနည်းမနဲ့ဆော်ပိုင်းဝစ်စီးထားပြီးတော့ထောင်ဝန်ထမ်းနှစ်ဦးကိုဖမ်းထားတယ်လို့အဲဒီကအကျဉ်းသားတွေကပြောပြီးတော့အစိုးရအနေနဲ့အကျဉ်းသားတွေပေါ်မှာဥပဒေလုံထုံးလုံနည်းနဲ့အညီဆောင်ပေးဖို့ဆိုပြီးတော့သူတို့ကတောင်းဆိုနေပါတယ်။သူတို့ဟာတိုက်ခိုက်လူစိတ်မရှိဘဲနဲ့သူတို့ရဲ့လူလားချက်ကိုအများကိုသိစေချင်တာပဲဖြစ်တယ်လို့အကျဉ်းသားတွေကပြောပါတယ်။သူတို့ကိုဝိုင်းထားတဲ့တောင်ဆူဒန်တပ်နဲ့ဒီအမျိုးသားလူမျိုးရေးတပ်တွေကိုပြန်လည်တိုက်ခိုက်လူစိတ်မရှိပါဘူးလို့ဆိုပါတယ်။ထောင်ရင်းအထူးရုံဖြစ်ချိန်မှာအကျဉ်းသားတူသူ့ရဲ့လက်ဝဲဘက်ဒူကောင်အောင်ပြစ်ခတ်ခံရတာရှိပေမဲ့အခုချိန်ထိဘယ်သူမှအသေးပြောင်းမရှိဘူးလို့သိရပါတယ်။အခြေအနေအားလုံးလုံလုံခြုံခြုံပဲဒါပေမဲ့ဘာတွေဆက်ဖြစ်လာမလဲဆိုတာမသိဘူးလို့အကျဉ်းသားတူဖြစ်တဲ့ပီတာဘီယက်ကပြောပါတယ်။သူဟာဂျူလိုင်လကုန်ပိုင်းတုန်းကဂျူဘာနိုင်ငံတကာလေဆိပ်မှာဖမ်းဆီးခံခဲ့ရတဲ့ပညာရှင်တူဖြစ်ပါတယ်။သူမှာအခြားဘာလဲနဲ့မှမရှိပဲနဲ့အခြားလက်နက်မဲ့ရက်သားတွေနဲ့တူထောင်နှင်းရဘန်ကာချင်းတစ်ခုမှာပုံနေတယ်လို့ဘိုင်ယက်ကပြောပါတယ်။ဒီပြဿနာကိုတောင်ဆူဒန်ဆူရအနေနဲ့ပြပြလဲလဲဖြစ်အောင်လို့လက်နက်ကင်စနားပြသူတွေအနေနဲ့ညှိနှိုင်းဆွေးနွေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲသူကပြောပါတယ်။သူတို့နဲ့တောင်ဆူဒန်ဆူရကြားမှာဆက်သွယ်မရှိဘူးလို့လည်းကျင်းသားတွေကပြောပါတယ်။ထောင်ရဲ့ခေါင်းမိုးပေါ်မှာလက်နက်ကင်ထားတဲ့ကျင်းသား100လောက်ရှိပြီးတော့မြေပြင်ပေါ်မှာ50နောက် Blue House ထောင်အတွင်းမှာ50ရှိတယ်လို့ VOA ဆောက်ဆူဒန်ဌာနကမျက်မြင်တူကပြောပါတယ်။ အကျဉ်းသားတူကတော့သူဟာ2019လို့မှာကလေးကထောင်ထဲမှာကျင်းချခံရဖြစ်ပြီးတော့နိုင်ငံရေးကျဉ်းသားတွေကိုလှုပ်ပေးဖို့ဆိုပြီးတော့တောင်းဆိုတယ်ဆိုပြီးတော့ VOA ကိုဖုန်းကတဆင့်ပြောပါတယ်သူတွေဟာလာပေါင်းများစွာကျင်းထောင်ထဲမှာတရားရုံးတင်ခံရတာလည်းမရှိရှစ်နေရှစ်ရက်တွေတွေ့ခဲ့မရပဲပိတ်လောင်ခံနေရတယ်လို့လည်းဆိုပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုသားညွန့်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်နားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြသွားမှာဖြစ်ပါတယ်တရုတ်နိုင်ငံရှင်ဂျန်းအနောက်ပိုင်းဒေသမှာဝီဂါတွေနဲ့အခြားမွတ်စလင်လူနည်းစုစုစုပေါင်းလူတသိန်းကျော်ကိုနိုင်ငံရေးပညာပေးစခန်းဆိုတဲ့နေရာတွေမှာထိန်းသိမ်းထားတယ်လို့ကုလသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့တွေကတရုတ်နိုင်ငံကိုဆွဆွဲပြောဆိုလိုက်ပါတယ်တရုတ်နဲ့အခြားနိုင်ငံတွေမှာစစ်ဆေးတွေ့ရှိရတာတွေကိုဂျနီဗာမှာဩဂုတ6ရက်ကနေ30ရက်နေ့ထိပြုလုပ်ကျင်းပနေတဲ့အဲ့ဒီနောက်ဆုံးညီလာခံမှာလူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးကုလသမဂ္ဂကော်မတီ UNCERD ကနေထုတ်ပြန်ခဲ့တာပါ VOA သတင်းတော့ Lisa Schlein ဂျနီဗာမြို့ကပေးပို့တဲ့သတင်းလွှာကိုဦးကျော်စံသာပြောပြမှာဖြစ်ပါတယ
်တရုတ်ပြည်မှာနှင်းပတ်နှိစက်မှုမတော်မတရားပြုလုပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့ဆိုတော့ခိုင်လုံတဲ့သတင်းတွေအများအပြားလက်ခံရရှိထားတယ်လို့လူမျိုးခွဲခြားမှုတိုက်ဖျက်ရေးကုလသမဂ္ဂကော်မတီဝင်ပြန်လိုက်တဲ့ကြွညင်သူ18ယောက်တူကဆိုကြပါတယ်ဒီလိုရရဆက်ဆက်ပြုလုပ်တာကိုခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေလူခွင့်ရေးကာကွယ်သူတွေနဲ့အတူတိဘက်လူမျိုးဟွိကလူမျိုးနဲ့တခြားတိုင်းရင်းသားလူနည်းစုတွေလည်းပါဝင်တယ်လို့ကော်မတီအဖွဲ့ဝင်နီကလတ်မရူဂန်ကဆိုပါတယ
် The committee has been alarmed by numerous reports of the detention of large numbers of ethnic Uyghurs and other Muslim minorities
ဟွိကနဲ့အခြားမွတ်စလင်အများအပြားကိုဆွဲချက်တင်တရားစီရင်ခြင်းမရှိဘဲအကြမ်းဖက်မှုဘာသာရေးအစွန်းရောက်မှုတွေကိုနှိမ်နင်းတာဆိုတဲ့အကြောင်းပြချက်နဲ့အဆက်အသွယ်ဖြတ်တောက်ပြီးကာလကြာရှည်ထိမ့်သိမ်းထားတဲ့သတင်းတွေအများအပြားကြားတဲ့အတွက်အထိတ်အလန့်ဖြစ်ရပါတယ
်။နိုင်ငံရေးပြည်လဲပညာပေးစခန်းတွေမှာကာလရှည်ကြာထိမ့်သိမ်းထားတဲ့အန်ဒီအမ်မဖြစ်နိုင်တဲ့မွတ်စလင်နဲ့လူမျိုးစုယဉ်ကျေးမှုတွေအရနေ့စဉ်နှုတ်ဆက်တာလောက်နဲ့ဒီလူတွေကိုထိမ့်သိမ်းပိတ်လောင်ထားတယ်လို့လည်းဆိုပါတယ်။ဒီလျှို့ဝှက်စခန်းတွေထဲမှာထိမ့်သိမ်းခံရသူအရေအတွက်ဟာသံဝန်ထမ်းကနေတစ်ဆန့်အထိရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်ဖွေးကလူမျိုးစုတွေကိုတမင်ရွေးပြီးအစိမပြတ်ထောက်လန်းစောင့်ကြည့်နေတာလည်းစိုးရိမ်ပဲဖြစ်တယ်လို့ဆိုပါတယ်။တရုတ်အစိုးရကတော့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးဆိုပြီးညှဉ်းဆန်ပါတယ်။ဘာသာရေးအစွန်းရောက်တချို့ကိုသူတို့အခေါ်ပြန်လဲပညာပေးရေးအတွက်ထိမ့်သိမ်းထားတာရှိပေမဲ့ဖွေးကားတွေဟာအခွင့်အရေးအပြည့်အဝရရှိနေကြတယ်လို့ဆိုနေပါတယ်ခင်ဗျာ
။ဦးကျော်စံသာပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့မှာနေထွက်လာပြီးဆိုတာနဲ့ဒီဒနုမြစ်ပေါ်ကနေပြီးတော့ liberty လွတ်လပ်ခြင်းတရားကြီးပေါ်မှာယောဂလေ့ကျင့်ခန်းလုပ်ဖို့အတွက်ကိုစီဖျားငယ်လေးတွေနဲ့ရောက်ရှိလာကြသူတွေရာနဲ့ချီရှိနေပါတယ်ဒီနေရာဟာဂီတဖျော်ပြပွဲတွေစူဝေးကခုံကြသူတွေအပျော်ရန်အပန်းဖြေဖို့လာရောက်ကြသူတွေနဲ့စီကားလေ့ရှိတဲ့နေရာထူးခြားတဲ့နေရာတစ်ခုဖြစ်လာနေတာပါဒီအကြောင်းကိုတော့ VOA သတင်းတောက် Mariama Pepo ထားတဲ့သတင်းလွှာကို Markin Phu တွေကပြောပြမှာဖြစ်ပါတယ်
ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့က19ရာစု Liberty တရားကြီးဟာမြို့ကန်တွေအတွက်တော့နွေရာသီရဲ့အရသာကိုခံစားရင်ကိုတယောက်ထဲပဲဖြစ်ဖြစ်မိတ်ဆွေတငယ်ချင်းတွေနဲ့ပဲဖြစ်ဖြစ်အပန်းပြေလာလို့ကောင်းတဲ့မြို့ပြဆူရက်တစ်ခုဖြစ်လာနေတာပါတချို့ကလည်းဒီတရားကြီးဟာဆူရက်တစ်ခုဆိုတာထက်ပိုပါတယ်လို့ပြောကြပါတယ
်
လွတ်လပ်ခြင်း Liberty ဆိုတဲ့တရားကြီးပေါ်ရောက်တာနဲ့ထူခြားတဲ့ခံစားချက်တွေသူ့အလိုလိုဖြစ်စေပါတယ်တရားကြီးရဲ့မြစ်ကြီးရဲ့မိုးကောင်းကင်ကြီးရဲ့တရီကနေခန်းစားရတဲ့လွတ်လပ်ခြင်းလွတ်မြောက်ခြင်းခန်းစားချက်တွေပါအရန်ကိုကြည်နိုးရပါတယ
်ခလလမှာတော့အပန်းဖြေသူတွေနဲ့လေ့ကျင့်ခန်းလုပ်သူတွေရှိပါတယ်ဒီနေရာဟာသူ့ရဲ့သင်တန်းသားတွေကိုပတ်ဝန်းကျင်နဲ့ဆက်ဆက်နိုင်စွမ်းအားတွေကောင်းကောင်းပေးနိုင်တယ်လို့ယောဂလေ့ကျင့်ခန်းနီးပြဆရာမစီတာဒီမီတာကပြောပါတယ်
ကူလန်လာဂက်ရှဲရောမလဲရှေရှေဒီနိုမီက
ဒီနေရာမှာတိတ်ကိုထူးခြားတဲ့ဆက်နွယ်မှုတွေနဲ့စွမ်းအားတွေရှိပါတယ်ဘူဒါပက်စ်မြို့ရဲ့ပတ်ဝန်းကျင်နဲ့ဒနုမြင့်ကြီးစီးစစ်နေရာတွေကိုဆက်ဆက်ခန်းစားလို့ရတာပါ
ဒနုမြစ်ဟာဥရောပမှာဒုတိယအရှိဆုံးမြစ်ဖြစ်ပြီးတော့ဂျာမနီနိုင်ငံကနေပင်လယ်နက်ထဲအထိနိုင်ငံပေါင်း10နိုင်ငံကိုဖြည့်အပ်ပြီးစစ်ဆင်နေတာဖြစ်ပါတယ်။
ဘယ်သူမှစူလာရောက်ခန်းစားနိုင်တဲ့နေရာဖြစ်တယ်လို့ဒီနေရာကိုမြို့ပြဆူရတခုဖြစ်လာအောင်ကြိုးပမ်းခဲ့သူတူဖြစ်တဲ့ဘန်ဂျမင်ဖီတာကပြောပါတယ
် We thought let's make a public space where
ဝေကြီးကုန်ကြစရာမလိုပဲလူတိုင်းစုဝေးနိုင်တဲ့နေရာတခုဖြစ်အောင်လုပ်ကြမယ်ဆိုပြီးကျွန်တော်တို့စဉ်းစားခဲ့ပါတယ်ဒါကြောင့်ဈေးရောက်တာပစ္စည်းကြေညာတာတွေကိုဒီတရားပေါ်မှာလက်မခံပါဘူ
းဒီတရားကြီးဟာမတူကွဲပြားမှုတွေစုဝေးရာမြို့လယ်ကနေရာလေးတစ်ခုပါပဲလို့ငယ်ချင်းတွေနဲ့အတူတရားပေါ်မှာဝက်ဥကြောင်းကင်စားနေတဲ့ Peter Toss ကပြောပါတယ
် It's about the people. Yeah, you see that there are so many, you know, people from Hungary.
Hungary ကလူတွေ၊ကမ္ဘာတဝန်းကခီးသွားတွေ၊လူမျိုးစုံကိုဒီမှာတွေ့နေပါတယ်။သူတို့အားလုံးကိုနီကိုဟန်နဲ့အပန်းဖြေကြတာပါ။အခုခုတောင်းရင်အေးအေးလူလူအနားယူရင်ပေါ့ဗျာ။ဒါကြောင့်လဲဒီနေရာကတိတ်ကောင်းတဲ့နေရာတစ်ခုဖြစ်နေတာပါ။
စီချလိုက်ကားလိုကောင်းတဲ့ဂီတတန်တွေနဲ့အတူဒီတရားကြီးဟာရင်းရွယ်ကားကုန်ကြခြင်းသူတွေအတွက်ဇက်ကုန်တစ်ခုလိုဖြစ်နေုံသာမကလွတ်လပ်ခြင်း liberty တရားရဲ့လို့သူတို့ခေါ်ကြတဲ့အတိုင်းလွတ်လပ်တဲ့ခံစားမှုတွေထူးခြားတဲ့အပြောင်းလဲတွေကိုခံစားရစေတဲ့နေရာတစ်ခုပဲဖြစ်ပါရဲ့ရှင်
။မတ်ကင်ဖြူရီပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့သိပ်ပန်ဆိုင်ရာသတင်းဆောင်မကိုတင်ပြပါမယ်။နေဆွမ်းအားတစ်ခုတည်းကိုပဲအသုံးပြုမဲ့ဆက်နဲ့၆တွေ့တဲ့သေးကဏ္ဍရလီဒူတွေကနေရေထုတ်နိုင်မဲ့နီလန်းကိုသိပ္ပံပညာရှင်တွေတီထွင်ကြံစနေကြပါပြီ။ဒီအချက်ကြောင့်ကမ္ဘာပေါ်မှာရေရရှိရေးအတွက်ပိုပြီးပူပန်လာရတဲ့အခြေအနေကိုတက်တာရာရရှိသွားစေပါတယ်။ VOA သတင်းနောက်စတီဗ်ဘာရာဖိုနာရဲ့သတင်းလွှာကိုတော့မတ်တင်ဂီထက်ကပြောပြမှာပါ
။သေးကဏ္ဍရတဲ့ကအပူပြင်းဆုံးလီဒူထဲမှာတောင်စူထိုင်းစာရှိနေပါတယ်။အဓိကအချက်ကဆက်နဲ့ဘလို့ဖမ်းယူမလဲဆိုတာဖြစ်ပါတယ်လို့California Buckley တက္ကသိုလ်ဘွဲ့ချုပ်ကျောင်းသား Eugene Kapustin ကပြောပါတယ
် The key component of this device is the
ဒီဆက်အဓိကအစိပ်ပိုင်းကတော့သတ္တု molecule အစုအဝေးလို့ခေါ်တဲ့အမှုန်တွေပ
ါဒီအမှုန်တွေရဲ့ထူးခြားမှုကတော့သူ့ရဲ့ molecule တိဆောက်ပုံဖြစ်ပါတယ် California Buckley တက္ကသိုလ်ဘွဲ့ချုပ်ကျောင်းသား Eugene Kapustin ကအခုလိုဆက်ပြောပါတယ်
framework there is empty space where molecule
ဒီစုအဝေးထဲမှာအငွေ့ molecule ရှိတဲ့လွတ်လပ်နေတဲ့နေရာလေးမှာရင်ငွေ့လိုမျိုးကအထက်ကိုဝင်ပြီးနေနိုင်ပါတယ် rubber ရင်မျိုးတစ်ခုလိုမျိုးပုံဖော်ကြည့်နိုင်ပါတယ
်တဲကန္တရဒေဒူတဲကရင်ငွေ့ကိုစုပ်ယူဖို့အဲ့ဒီတက်တာလေးတစ်လုံးကိုတညာလုံးအပြင်မှာထုတ်ထားပြီးတဲ့နောက်မှန်လုံးတက်တာတွေကိုထည့်ပြီးနေရောင်ထဲမှာထားလိုက်ပါတယ်နေရောင်အပူချောင်းအမုံတွေတဲကန္တီရေးထွက်လာပြီးမှန်မှားရင်းငွေတွေကတ်လာတယ်လို့ American Buckley တက္ကသိုလ်ဘွဲ့ချုပ်ကျောင်းသား Farhad Fati ကပြောပါတယ
် See the fog formation about after 30 minutes to an hour
နိုင်ဝကနေတနားလောက်ကြာမှရင်းငွေဖွဲ့လာတာကိုတွေ့ရပါတယ်မှန်တမ်းရင်းတွေမှာရင်းငွေဖွဲ့လာတာပါရင်းငွေလေးတွေကတဖြည်းဖြည်းကြီးလာပြီးရေစက်လေးတွေဖြစ်လာပြီးရင်းငွေခံတဲ့ဆက်ကလေးရဲ့အခြေကိုရေတွေစီးလာပါတယ်
တောက်လို့ရတဲ့ရေသန့်ထွက်လာတာပါအမှုံ1ကီလိုဂရမ်မှာရေ185မီလီလီတာဖန်ကွက်အသေးတစ်ခွက်စာလောက်ထုတ်နိုင်ပါတယ်တစ်တာကြီးလေရေပိုထွက်လေပါပိုပြီးတော့တိုးတက်လာဖို့အတွက်ဖွဲ့ကတော့ကြိုးစားဆောင်ရွက်နေပါတယ်ရိုရိုရှင်းရှင်းထုတ်ထားတဲ့ပုံစံကတော့လျှက်စင်မလို့ပဲအလုံးလုံးနိုင်ဖို့ဖြစ်တယ်လို့ကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်ကဓာတုဗေဒပါမောက်ခအိုမာယက်ခီးကပြောပါတယ
် So this is all run under ambient sunlight no electric being supplied
နေရောင်တစ်ခုတည်းနဲ့ပဲလှုပ်လှုပ်သွားတာပါဒီတစ်တာလေးကိုလျှက်စစ်ပို့လွတ်တာမရှိပါဘူးဆိုတော့နေရောင်ကလွဲလို့စွမ်းရည်မရှိတဲ့တဲကန်တရမှာအလုပ်ဖြစ်နိုင်ပါလေ
American ပြည်တော်စု Arizona ပြည်နယ်တဲကန်တရတဲမှာစမ်းသပ်မှုတွေမှာတော့မြေကြီးထဲမှာမြုပ်ထားပြီးနေရောင်ပြတ်ထားတာကရက်လက်အကောင်းဆုံးဖြစ်တာကိုတွေ့ရပါတယ်နောက်ထပ်နှစ်နှစ်သုံးနှစ်အတွင်းမှာဒီဆက်တွေကိုစီးပွားဖြစ်ထုတ်ရောင်းလာနိုင်မယ်လို့လဲပါမောက်ခအိုမာယက်ခီကပြောပါတယ်ရှင
်မတ်တင်ဂီတိုင်ပြောပြခဲ့တာပါ VOA American တန်ကတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့ကျန်းမာရေးဆိုင်ရာနီးပညာသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်အချိုးအစားကြပြီးလှပတဲ့ခန္ဓာကိုယ်ရဖို့လူအတော်များများလိုလားကြပေမဲ့လေ့ကျင့်ခန်းလုပ်ဖို့အမြဲလိုစိတ်တက်တက်ကြွမှုရှိနေဖို့ကတော့သိပ်မလွယ်လှပါဘူးဒါပေမဲ့လည်းလေ့ကျင့်ခန်းလုပ်သူတွေကိုစိတ်တက်ကြမသွားအောင်ခင့်မီနီးပညာသစ်တွေတီထဲသွင်းအသုံးပြုထားတဲ့မှန်တွေထွက်ပေါ်လာနေပါပြီဒီအကြောင်းတီနာထရင့်ပေးဖို့တဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာဖြစ်ပါတယ်
Instagram လူမှုကွန်ရက်ပေါ်မှာမြင်နေရတဲ့အားကစားရုံထဲကအချိုးအစစ်ကြလှပတဲ့ခန္ဓာကိုယ်မျိုးရအောင်ကြိုးပမ်းနေကြသူအလုံးအသွဲအချိန်အတိုင်းတာတစ်ခုသားလိုကောင်းလိုနိုင်ပါတယ်အခုတော့ကိုယ့်ရဲ့ခန္ဓာကိုယ်အကြောင်းအသေးစိတ်ပြောပြမယ် Naked လို့နာမည်ပေးထားတဲ့မှန်သမျိုးပေါ်လာပါပြီ။အဲ့ဒီမှန်ကိုပူရဲထုတ်လုပ်တဲ့ Naked Lab က Ed Shetla ကအခုလိုရှင်းပြပါရစေ
။ Naked is a full length mirror. It has 3D depth sensors.
နေကလုံးနမပေးထားတဲ့မန်ကကိုလုံးပေါ်မန်တစ်ချက်ဖြစ်ပါတယ်။အထက်မှာ 3D နည်းပညာနဲ့ sensor လုပ်ပေးတဲ့ကိရိယာထည့်ထားပါတယ်။360 degree အဖြစ်လှည့်ပေးတဲ့မန်ရှိကပေါင်ချိန်ဇက်ပေါ်မှာ15စက္ကန့်လောက်တက်ပြီးရလာရုံပါပဲ။
အစာအတောက်တွေတွက်ချက်စားတောက်ပြီးတော့ကိုယ်ကရလေးကျင်ခံလှုပ်ထားတဲ့ကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ရလဒ်တွေကို 3D နည်းပညာနဲ့စင်ဆာတတ်ထားတဲ့မန်ကနေ15စက္ကန့်အတွင်းသိနိုင်အောင်လှုပ်ထားတာပါခန္ဓာကိုယ်အတွင်းကအစီပမာဏကဘလောက်ကြွက်သားကဘလောက်ရှိတယ်လဲဆိုတဲ့အချက်လက်တွေကိုကိုယ့်ရဲ့တယ်လီဖုန်းထဲလွှဲပြောင်းထည့်ပေးပါတယ်ကိုယ်အလေးချိန်ချဖို့ကြိုးစားနေကြသူတွေကတော့ကိုယ့်မျက်လုံးနဲ့တွေ့နေရတဲ့ကိုယ်လုံးပေါ်ကအပြောင်းအလဲတွေကိုရာပို့ပြီးတော့တွေ့မြင်ချင်ကြတယ်လို့ Nikit Mango ကိုတီထွင်ဖန်တီသူတွေကပြောပါတယ်Nikit Lab ကိုပူရဲတီထောင်လို့လည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Farhad Farabashian ကအခုလိုပြောပါတယ
် They're developing muscle at the same rate that they're losing fat their weight plateaus
ကာယလေးချိန်ကလေးချသူတွေအစီချနေတဲ့အချိန်ထဲမှာပဲကြွက်သားတွေတက်လာပါတယ်ဒီလိုကိုလေးချိန်တိုးလာတော့လေးချိန်ကလုံနေလဲကိုလေးချိန်ကြမသွားဘူးထူးကြမလာဘူးဆိုပြီးတော့ချက်ချင်းတွေးလိုက်ကြပါတယ်အမှန်တော့သူတို့ရဲ့ခန္ဓာကိုယ်အချိုးအစားကထိထိရောက်ရောက်ပြောင်းလဲနေတာပါ
အကစားလုပ်ဖို့စိတ်ခွန်အားရရလာအောင်မှန်တွေကိုအသုံးပြတဲ့ကုမ္ပဏီကတော့ဒီတစ်ခုတည်းမဟုတ်ပါဘူး။ကိုကရလိချင်းကလုပ်သူတွေနောက်ထပ်အသုံးပြတဲ့ပစ္စည်းတစ်ခုကတော့လိချင်းခန်းယုံမှာတင်နန်းပေးနေတဲ့ကိုကရလိချင်းခန်းတွေကိုကို့အိမ်ဧည့်ခန်းကနေတိုက်ရိုက်ကြည့်ပြီးတော့တပြိုင်တည်းလိုက်လုံနိုင်တဲ့အမှန်ပါ
။ A lot of the spend
အကစားယုံတွေမှာလိချင်းနေကြတယ်လို့မျိုးအိမ်တွေကနေလည်းလိုက်လုံလို့ရနေပါပြီ
။အကစားယုံမှာတခြားလူတွေနဲ့ပေါင်းပြီးတော့အတူလိချင်းခန်းလုပ်တယ်လို့မျိုးတင်နန်းသားတွေအနေနဲ့ကို့အိမ်ကနေတပြိုင်တည်းလိုက်လုံနိုင်ပါတယ်။ဒီလိုအိမ်ကနေအားကစားလုပ်ကြတဲ့လူတွေရဲ့လှုပ်ရှားကြတဲ့ပုံတွေကိုကင်မရာတွေတပ်ထားတဲ့ LCD မန်ချက်ကြီးတွေကနေတစ်ဆင့်တင်းနန်းဆရာတွေကချက်ချင်းတွေ့မြင်နိုင်ပါတယ်။နောက်ပြီးအဲ့ဒီမှန်ကိုလည်းကိုယ့်ရဲ့နှလုံးခုန်နှုန်းကိုစောင့်ကြည့်မှတ်သားနေတဲ့ Bluetooth နဲ့ချိတ်ဆက်ပြီးကိုယ်မှန်းထားတဲ့နှလုံးခုန်နှုန်းရတဲ့အထိလှုပ်ရှားလို့ရပါတယ်။အိမ်မှာအားကစားရုံရှိရင်လက်ကျစ်ခံမလုပ်နိုင်တဲ့အကြောင်းစင်ချေပေးလို့မရတော့ပါဘူး။ Nikit မှန်တွေဈေးကြီးပေမဲ့လည်းအချိုးရှိတဲ့သုံးစွဲမှုဖြစ်ပါတယ်လို့ Farhad ကပြောပါတယ်။
They've tried different diets, they've tried different exercise programs. It hasn't worked.
တချို့လူတွေကကိုယ်လေးချိန်ကြမယ်စားတောက်မျိုးစုံနဲ့လဲစမ်းကြည့်ပြီးလေးချိန်ခန်းပေါင်းစုံကိုလည်းလုပ်ကြည့်ပြီးခုထိအလုံးမဖြစ်သေးတာမျိုးတွေ့ရပါတယ်။နေကမှန်ကိုတွေ့တဲ့အခါကျတော့သူတို့ခန္ဓာကိုယ်ရဲ့ဘာတွေဖြစ်နေတယ်လဲဆိုတာပိုးပြီးတော့ရှင်းရှင်းလင်းလင်းသိလာကြပါတယ်
။အချို့အစ်စ်ကြလပ်ပါပြီးကျန်းမာကြံ့ခိုင်မှုကြိုးပမ်းသူတွေအနေနဲ့အားကစားယုံတွေမှာရိုက်ပြထားတဲ့ကြစ်လစ်လပ်ပါတဲ့ခန္ဓာကိုယ်ပိုင်ရှင်တွေရဲ့ဓာတ်ပုံဗီဒီယိုတွေကိုကြည့်ုံနဲ့စိတ်သက်သက်ကြွမလာရင်တော့ကို့အခြေအနေကိုကြည့်ပြီးတော့ကိုယ်တိုင်ထားလို့မှအရာမှဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါခင်ဗျာ။ VOA ကိုအကြံပေးစာတွေပေးပို့လို့ရတယ်ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြမှာပါ။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဘရက်ကက်ဖနော့ကြံသစ္စာချိန်ဆိုလိုက်ပါပြီ။မနေ့စနေနေ့ညနေပိုင်းကအထက်လွှတ်တော်မှမဲခွဲအတီးပြုတ်ပေးပြီးတဲ့နောက်တရက်ထဲမှာပဲကြံသစ္စာချိန်ဆိုခန့်အပ်လိုက်တာပါ။သူ့ကိုခန့်အပ်ရေးအတီးပြုတ်ဖို့ကိစ္စမှာလိန်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေသူ့ရဲ့ပြောဆိုပြုမှုပုံနဲ့ဇယိုက်လက္ခဏာအပေါ်ဝေဖန်ထုတ်နှက်တာတွေကြောင့်သတင်းပတ်အတော်ကြာအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာအခုတနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုဆက်ရောက်နေပါပြီ။တောင်ကိုရီးယားခီးစဉ်မတိုင်မီလေးမှာတော့မြောက်ကိုရီးယားနိုင်ငံကို၄ချိန်မြောက်ခီးစဉ်ဖြစ်သွားခဲ့ပြီးအဲ့ဒီမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံနိုင်တဲ့အခွင့်အလမ်းအတွက်တကယ်ကိုကျေနပ်အားရပြီးသူတို့နှစ်ဦးနေ့လယ်စာအတူစားစကားပြောဆိုခဲ့ကြတဲ့အင်မတန်ကောင်းမွန်တဲ့ဆွေးနွေးပွဲဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုထားပါတယ်။အမေရိကန်မှာတင်းရှောင်နေတဲ့ဆော်ဒီအာရေဗျသတင်းသမားတဦးပြီးခဲ့တဲ့သတင်းပတ်အတွင်းသူ့ရဲ့လက်ထက်ရေးကိစ္စအတွက်အစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝေရုံးကိုဝင်သွားခဲ့ပြီးတဲ့နောက်အသက်ခံလိုက်ရပြီလို့တူရကီအစိုးရတာဝန်ရှိသူတွေကသုံးသပ်ပြောဆိုပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dot Zone ရဲ့ဖြစ်ပါတယ်။ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေ9:00နာရီအထိလိုင်းဒူမီတာ20 19 25တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်နေအားလုံးဘေးပရာဝေးကွာပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ည9:00နာရီမှာပြန်ဆုံရအောင်လားဗျာ။
This program has come to you from the Voice of America, Washington.